နိုင်ငံပေါင်း50မှာရှိနေတဲ့ရွှေပြောင်းအခြေချနေထိုင်သူတွေဒုက္ခတွေတွေနဲ့သူတို့ကိုလက်ခံထားတဲ့နေရာတွေကအခက်အခဲကြုံတွေ့နေရတဲ့အပိုင်းဝိုင်းစုစုပေါင်းလူဦးရေတန်း80ကျော်အတွက်အသက်ကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးအကူအညီပေးဖို့ရန်ပုံငွေအမေရိကန်ဒေါ်လာ 1.4 ဘီလီယံထိလိုအပ်နေကြောင်း IOM အဖွဲ့ကြီးကပန်ကြားလိုက်ပါတယ်လက်ရှိ IOM ရဲ့အကြီးမားဆုံးထောက်ပံ့မှုဟာဘင်္ဂလားဒေ့ရှ်နယ်စပ်ကရိုဟင်ဂျာဒုက္ခသည်ပေါင်း8သိန်းကျော်အတွက်ပေးနေတဲ့အကူအညီတွေဖြစ်ကြောင်း IOM ပြောခွင့်ရအမျိုးသမီးကလည်းပြောပါရယ်ဂျနီဗာ IOM ဌာနချုပ်ကနေ VOA သတင်းတော့လီဆာရှလိုင်းပေးပို့ထားတဲ့သတင်းလွှာကတော့ဒီလိုပါရှင်ကမ္ဘာမှာပုံစံမျိုးစုံအနေအထားမျိုးစုံနဲ့ဖြစ်လာတဲ့အရေးပေါ်အခြေအနေတွေတိုးတိုးလာနေတာဟာအရင်ကတခါမှမဖြစ်ခဲ့ဘူးကြောင်းနိုင်ငံတကာရွှေပြောင်းအခြေချနေထိုင်သူများအရေးကူညီဆောင်ရွက်ပေးနေတဲ့အဖွဲ့အစည်း IOM ကပြောပါတယ်ပဋိပက္ခတွေသဘာဝဘေးရန်တွေကြောင်းလူတန်းပေါင်းများစွာဟာသူတို့နေအိမ်တွေကနေမဖြစ်မနေစွန့်ခွာထွက်ပြေးခဲ့ရကြောင်းနဲ့အဲ့ဒီထဲကလူအများပြားဟာသူတို့ဘဝရှင်သန်ရေးအတွက်ရုန်းကန်လှုပ်ရှားနေရကြောင်း IOM အဖွဲ့အစည်းကပြောပါတယ်အခုလို IOM အဖွဲ့ကြီးကလိုအပ်နေတဲ့ရန်ပုံငွေဟာအရေးပေါ်အသက်ကယ်ဆယ်ရေးအကူအညီတတ်တတ်မဟုတ်ပဲအဲ့ဒီအထက်ပိုပြီးကျယ်ပြန့်ကြောင်း IOM ပြောခွင့်ရအမျိုးသမီး Olivia Hayden ကပြောပါတယ်ဒီရန်ပုံငွေဟာလူတွေကိုသူတို့ခြေထောက်ပေါ်သူတို့ရပ်တည်နိုင်ပြီးကောင်းမွန်တဲ့အနာဂတ်ဘဝပြန်ပြီးတည်ဆောက်နိုင်အောင်အကူအညီပေးဖို့ဖြစ်ကြောင်း Olivia Hayden က VOE ကိုပြောပါတယ်
It's not about giving people just cash assistance or giving them food aid. It's about helping them build.
ကျမတို့ကသူတို့ကိုကူညီပံ့ပိုးပေးတာကငွေကြေးထောက်ပံ့ရုံဒါမှမဟုတ်စားနပ်ရိက္ခာတွေပေးရုံတက်တာမဟုတ်ပါဘူး။သူတို့ကိုကိုယ်ပိုင်စီးပွားရေးလုပ်နိုင်အောင်ပါအကူအညီပေးတာပါ။ဆိုင်ဖွင့်နေတဲ့သူတွေကလည်းဆိုင်ဖွင့်ပြီးစီးပွားရှာနိုင်တယ်လို့လာမယ့်နှစ်တွေအတွင်းသူတို့ဘာသာသူတို့ရပ်တည်နိုင်ဖို့ကိုယ်ပိုင်ဝင်ငွေရှာနိုင်ဖို့အတွက်လုပ်ပေးတာပါ။
ဒါအပြင်မြန်မာနိုင်ငံမှာအကြမ်းဖက်မှုကြောင့်ထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်8သိန်းကျော်ကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်ဆက်စ်ဘဇားမှာ IOM ရဲ့အကြီးမားဆုံးကူညီထောက်ပံ့ရေးလုပ်ငန်းရှိနေကြောင်း Hayden ကဆိုပါတယ်။တဘာဝပတ်ဝန်းကျင်စုပ်ယုပ်ရွရွေးမှုဘေးရင်ဆိုင်နေရတဲ့ထောင်နဲ့ချီတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေအတွက်လည်းဒီရန်ပုံငွေကနေအကူအညီပေးမှာဖြစ်တယ်လို့သူကပြောပါတယ်။IOM အဖွဲ့ကြီးကနေအခြားအထူးအကူအညီပေးနေတဲ့နေရာတွေထဲမှာလီဗျာ၊စီးရီးယား၊တောင်ဆူဒန်၊ယီမင်၊ကွန်ဂိုနဲ့အီရတ်နိုင်ငံတို့ပါဝင်ကြောင်း Hayden ကဆိုပါတယ်။ပဋိပက္ခတွေသဘာဝပတ်ဝန်းကျင်နဲ့သဘာဝဘေးရန်တွေကြောင့်ပြည်တွင်းမှာပဲအစုလိုက်အပြုံလိုက်ရွှေ့ပြောင်းနေထိုင်သူတွေရဲ့ဘေးဒုက္ခကိုဒီနိုင်ငံတွေအားလုံးမှာရင်ဆိုင်နေရတယ်လို့လည်းပြောပါတယ်။နိုင်ငံပေါင်း90တွေကဒုက္ခအရောက်ဆုံးနဲ့အခြေအနေဆိုးနေသူတွေကို IOM ကအကူအညီတွေပေးနိုင်အောင်စူးစမ်းသွားမှာဖြစ်ကြောင်းသူကဆိုပါတယ်။အထူးသဖြင့်အမျိုးသမီးတွေ၊ကလေးတွေနဲ့မတန်ဆွမ်းသူတွေ၊မိသားစုကိုတဦးတည်းဥဆောင်နေရသူတွေနဲ့မိဘမဲ့ကလေးငယ်တွေအတွက်အသက်ပေးကယ်ဆယ်ရေးနဲ့ရေရှည်ပြန်လည်ထူထောင်ရေးရန်ပုံငွေရဲ့တဝက်ကိုထောက်ပံ့မှာဖြစ်တယ်လို့ IOM ပြောခွင့်ရအမျိုးသမီးက VOE ကိုပြောပါတယ်ရှင်။